အမေရိကန်ပြည်သူတွေကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအခမဲ့ထောက်ပံ့ပေးမဲ့ကြက်ပြတ်တဲ့အစီအစဉ်တစ်ရက်ကိုအမေရိကန်အစိုးရကဗုဒ္ဓဟူးနေ့ကချပြခဲ့ပါတယ်။ဒါပေမဲ့ကြက်ကြက်ပြတ်ပြတ်သုံးဆွဲနိုင်မဲ့အချိန်ကာလအပေါ်မှာတော့တာဝန်ရှိသူတွေအကြအမြင်တွေကွဲပြားနေပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံအုပ်ချုပ်ရေးဌာန FDA ကကာကွယ်ဆေးသုံးစွဲဖို့ကိုဒီနေ့အကုန်မှာအတည်ပြုပေးလိမ့်မယ်လို့ပညာရှင်တွေကခန့်မှန်းထားကြောင်းအမေရိကန်ကျန်းမာရေးနဲ့ပြည်သူ့ကုစားမှုဌာနကတာဝန်ရှိသူ Paul Mango ကပြောပါတယ်။ဒါအပြင်အမေရိကန်ပြည်သူတွေအတွက်ဆေးအလုံလောက်ရရှိစေရေးအမေရိကန်ဆိုရကဆေးကုမ္ပဏီကြီးတွေနဲ့ contract သဘောတူစာချုပ်တွေချုပ်ဆိုထားတာကြောင့်မလအကုန်မှာအမေရိကန်တွေအားလုံးကာကွယ်ဆေးထိုးပြသဖြစ်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့အမေရိကန်ကုသရောဂါများကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးရောဘတ်ဒရက်တ်ဖီးလ်ကရောကာကွယ်ဆေးကြက်ကြက်ပြက်ပြက်ရရှိဖို့က2021ခုနှစ်ဒုတိယသုံးလပတ်ဒါမှမဟုတ်တတိယသုံးလပတ်ကာလမှာမှဖြစ်နိုင်တယ်လို့လည်းအမေရိကန်အထက်လွှတ်တော်ကိုရိုနာဗိုင်းရပ်စ်ကြားနာပွဲမှာသူကပြောပါတယ်။အမေရိကန်ကုသရောဂါများကာကွယ်ထိန်းချုပ်ရေးဌာနကရောပြည်내90နဲ့အုပ်ချုပ်ခံနေပြည်တွေအားလုံးကိုနိုဘလာတည့်ရက်မတိုင်ခင်ကာကွယ်ဆေးဖြန့်ချိရေးအစီအစဉ်တွေလှုပ်ဆောင်ထားဖို့ညွှန်ကြားထားပြီးဖြစ်ပါတယ်။